Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA ရဲ့2019ခုနှစ်နိုဝင်ဘာလ5ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကိုဒိုင်းဒိုမီတာ19.25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသိန်းကြီးထိုက်ပါ။အာရှဒေသခီးစည်အစားဖြစ်တဲ့အမေရိကန်သမ္မတဂျပန်နိုင်ငံကိုရောက်ရှိနေပါပြီ။ဆော်ဒီအာရေဗျနိုင်ငံမှာတော့မနေ့တုန်းကရီမင်ဘက်ကတိုက်ခိုက်ခဲ့တဲ့ဒုံးကျည်ကိုကြားပြတ်ဖျက်ချခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်းတွေကိုဖွင့်ရနိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တင်းတွေပြီးမှာတော့ရှမ်းပြည်နယ်ဘက်မှာအရက်သားတချို့မြင်မြုံမိုင်းနေမိလို့ထိခိုက်ဒေဆုံးတာတွေရှိခဲ့တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက။
ခုလာမယ့်အချို့ရေးပြေမှုရွေးကောက်ပွဲမှာတော့ပြည်သူလူထုတိုင်းပူးပေါင်းပါဝင်စစ်တပ်ကျဆောင်ရွက်ဖို့လိုတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်ပေးဖို့လိုတယ်။နှစ်ခုပေါ့နော်။တစ်ခုကကိုယ်ကိုယ်တိုင်နဲ့မဲပေးဖို့လိုတယ်ပေါ့နော်။ကိုယ်ကိုယ်တိုင်နဲ့မဲပေးဖို့လိုတယ်။နောက်တစ်ချက်ကကိုကိုရနဲ့
အမျိုးသားဟုတ်တော်ကိုစလေဥပမျိုးသိမ်းပြောသွားတာပါအပြည့်စုံကိုတရင်နဲ့ပြီးမှနားဆင်ကြရပါမယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုကရှေးဟောင်းပစ္စည်းစုဆောင်ကြတဲ့သူတွေအကြောင်းနဲ့မာဒါဂါစကာကျွန်းမှာပလိယောဂဖြစ်နေတဲ့အကြောင်းစတာတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တွက်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့ဂျပန်နိုင်ငံယိုကိုတာလေတပ်အခြေစိုက်စခန်းကတပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှစ်ပတ်နီးပါးကြာအရှာခီးစီအစပိုင်းမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုပြောဆိုပေးမယ်လို့လဲသမ္မတရဲ့မှတ်ချက်တချို့ကတော့အထူးကြံနိုင်ငံကိုရည်ညွှန်းသတိပေးချက်အဖြစ်လဲရှုမြင်ရပါတယ်။အပြစ်မဲ့သူတွေကိုနိုင်စားခြင်းနဲ့မင်းဆုံးမြင့်တွေအာဏာရှင်တွေရဲ့အကြီးမားဆုံးချိမ့်ချောက်မှုကြီးအဖြစ်လဲအမေရိကန်တပ်ဖွဲ့ဝင်တွေကိုသမ္မတကရည်ညွှန်းပြောဆိုခဲ့ပါတယ်။ယိုကိုတာစခန်းမှာမင်းကွန်းပြောအပြီးမှာတော့သမ္မတကမရင်းဝမ်းရဟတ်ရင်နဲ့25မိနစ်တာပြန်တမ်းပြီးတူချိုမျိုးတော်အနီးကကာဇူမီကာစာကီကောင်country club ကိုတွားရောက်ခဲ့ပါတယ်2020ပြည့်နှစ်တိုကျိုအိုလံပစ်ပွဲတော်ကောက်တီးရိုက်ပြိုင်ပွဲကျင်းပမယ်အဲ့ဒီကောက်ကွဲမှာအမေရိကန်သမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုခဲ့တာပါကောက် club မှာခေါင်းဆောင်နှုတ်ဦးတို့နေ့လယ်စာစပြီးဂျပန်ကြီးစားကောက်တီးကစားသမားဟီဒေကီမတ်ဆူယာမားနဲ့အတူခေါင်းဆောင်နှုတ်ဦးတို့ကောက်တီးရိုက်ခဲ့ကြပါတယ်ကောက်တီးရရင်မြောက်ကိုရီးယားကိစ္စအနေအချင်းဆွေးနွေးခဲ့ကြတယ်လို့လည်းတာဝန်ရှိသူကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့ညစာစားချိန်နဲ့မနေ့ပြန်တနင်္လာနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာလည်းထပ်ပြီးတော့ဆွေးနွေးဖို့ရှိနေပါတယ်။ခီးစဉ်နှောင်းပိုင်းဖိလစ်ပိုင်နိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ APEC အစည်းအဝေးတက်ရောက်တဲ့အချိန်မှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးခြားတွေ့ဆုံမှုမျှော်လင့်ထားကြောင်းလည်းသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်
။ဆော်ဒီအာရေဗျာနိုင်ငံမှာအင်ရှီမင်းသားကအာနာတီစောင့်နေတဲ့အချိန်ထဲမှာပဲထင်ရှားတဲ့ဘီလီယံနာတထေးတွေအပါအဝင်မင်းသား၁၁ပါးနဲ့လက်ရှိနဲ့အရင်ဝန်ကြီးဟောင်းတွေကိုဖမ်းဆီးလိုက်ပါတယ်။ဒါပြင်တစ်ချိန်ကဆော်ဒီဘီယံဖြစ်လာနိုင်တယ်လို့သတ်မှတ်ခံထားတဲ့ဆော်ဒီပြည်ဆောင်တပ်ဖွဲ့ရဲ့အကြီးအကဲမင်းသားမီတပ်ဘင်အဗ်ဒူလာကိုလည်းဆော်ဒီအာရေဗျဘီယံဆောင်းမန်ကယာရုကနေဖယ်ရှားပြီးအစားထိုးခန့်အပ်လိုက်တယ်လို့ရတဲ့ဦးစီးချုပ်နဲ့စီးပွားရေးဝန်ကြီးတွေကလည်းအစားထိုးလိုက်ပါတယ်။ဆော်ဒီနိုင်ငံရဲ့ဩဇာအာဏာအရှိဆုံးအရှိမင်းသားမိုဟာမက်ဆာမန်ဦးဆောင်တဲ့အောက်ရီလိုက်ဆောင်မှုတိုက်ဖျက်ရေးစုံစမ်းစစ်ဆေးရေးအဖွဲ့အစ်ကဆော်ဒီနိုင်ငံကတော်ဝင်မင်းသားတွေနဲ့ဝန်ကြီးဟောင်းဒါဇင်ပေါင်းများစွာကိုဖမ်းဆီးလိုက်တယ်လို့ဆော်ဒီအစိုးရပိုင်းအယ်အာရေဗီယာသတင်းဌာနကစနေနေ့မှာထုတ်ပြန်ပါတယ်။ဆော်ဒီအရှိမင်းသားမိုဟာမက်ဟာကမ္ဘာပေါ်ကစီးပွားရေးလုပ်ငန်းရှင်တထေးကြီးတွေနဲ့ရီယတ်မြို့မှာကျင်းပတဲ့ယင်းနီးမြုံနယ်မူညီလာခံမှာတွေ့ဆုံပြီးတဲ့နောက်သတင်းမှတ်နှစ်ပတ်အတွင်းမှာပဲအခုလိုဖမ်းဆီးထုတ်ပယ်တာတွေလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းဩဇာလွှမ်းမိုးမှုရှိတဲ့ဘာသာရေးကောင်းဆောင်တွေနဲ့တက်ကြွလှူရှားသူအတော်များများကိုဖမ်းဆီးပြီးတဲ့နောက်အခုလိုထပ်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆော်ဒီအာရေဗျာနိုင်ငံမြို့တော်ရီယတ်ရဲ့အရှိမြောက်ဘက်ကကင်းခါလစ်နိုင်ငံတကာလေဆိပ်ကိုပြစ်မှတ်ထားပြီးရီမင်နိုင်ငံဘက်ကနေပြစ်ခတ်လိုက်တဲ့ပေရင်တက်ဒုံးကြီးကိုဆော်ဒီစစ်တပ်ကကြားပြတ်တားဆီးခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ဆော်ဒီတပ်ဖွဲ့တွေမနစ်စင်နီနီကကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကြီးကိုသူတို့ပြစ်ခတ်ခဲ့တာလို့အီရန်ထောက်ပံ့ထားတဲ့ရီမင်နိုင်ငံကဟူတီတိုက်ခိုက်ရေးသမားတွေကပြောပါတယ်။အခုတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုတွေပျက်စီးမှုတွေမရှိဘူးလို့ဆော်ဒီအာဏာပိုင်တွေကပြောပါတယ်။ ဟူတီ လက်နက်ကိုင်အဖွဲ့ကတော့သူတို့က 4 စိတ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောဆိုထားတာပါ ဂျာပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်ရင်းနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်က Saudi-Arabia Salman ကို ဆွေးနွေးခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ရီယက်ကိုဒုံးကျည်နဲ့တိုက်ခိုက်မှုအပေါ်အမေရိကန်သမ္မတကအီရန်ကိုအပြစ်တင်ပါတယ်ဂျပန်နိုင်ငံကိုအသွာ Air Force 1 လေးရင်ပေါ်မှာဒီကနေ့တနင်္ဂနွေနေ့သတင်းထောက်တွေကိုပြောဆိုရမှာတော့သမ္မတထရန့်ကသူ့အမြင်ကတော့အီရန်ကပစ်တာလို့မြင်တဲ့အကြောင်းဒါပေမဲ့ကျွန်တော်တို့ရဲ့စနစ်ကဖျက်ချပစ်လိုက်နိုင်တယ်လို့ပြောဆိုခဲ့တာပါ ကျွန်တော်တို့ဘလောက်များတော်လိုက်လဲကျွန်တော်တို့လှုပ်တယ်လို့ဘယ်သူမှမလှုပ်နိုင်ဘူးအခုဆိုကျွန်တော်တို့တကဘာလုံးကိုရောင်းနေပြီလို့လဲသမ္မတကပြောခဲ့တာပါရှင်မင်းနိုင်ငံတွင်းကဟူတီတပ်ဖွဲ့တွေကိုဆော်ဒီအာရေဗျကဥဆောင်ချင်းမုန်းနေတာဖြစ်ပါတယ်ဒါပေမဲ့အကြမ်းဖက်မှုတွေကနေဆက်ကိုပါကူးဆက်လာနေခဲ့တာပါပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းရှင်မင်းဘက်ကပြစ်လိုက်တဲ့ပေတင်းဒုံးကျည်က
တဆင့်တည်ရတယ်လို့ဆော်ဒီအာရေဗျနိုင်ငံရဲ့ပင်လယ်ကွေ့ဒေသရေးရာဝန်ကြီးတမအယ်ဆာဘန်ကစနေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။လမ်နော်ဝန်ကြီးချုပ်ဟာဆော်ဒီအာရေဗျနိုင်ငံမှာရှိနေခဲ့ပြီးသူ့ပေါ်လုံခြုံရေးရာချင်းချောက်တာတွေရှိခဲ့ပြီးတော့ဆော်ဒီနိုင်ငံအနေနဲ့သူ့ကိုအကာအကွယ်ပေးဖို့ဆန္ဒရှိတယ်လို့အယ်ဆာဘန်ကဟာရီရီပိုင်နဲ့ Future Arab ရုပ်သံလိုင်းကိုပြောကြားခဲ့ပါတယ်။မစ္စတာဟာရီရီဟာအီရန်နိုင်ငံနဲ့လေဗနွန်မှာရှိတဲ့ဟစ်ဘိုလာအဖွဲ့တွေကိုအပြင်းထန်ဝေမှာတိုက်ခိုက်လိုက်ပြီးတဲ့နောက်သူ့အနေနဲ့ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ကြောင်းစနေနေ့မှာကြေညာခဲ့တာပါမစ္စတာဟာရီရီဟာဆော်ဒီအာရေဗျနိုင်ငံခေါင်းဆောင်တွေနဲ့ရီယတ်မြို့မှာတွေ့ဆုံပြီးတဲ့နောက်ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်ဒီမတိုင်ခင်တော့သူဟာအီရန်နိုင်ငံရဲ့နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြံပေးနဲ့ဘေရုတ်မြို့မှာတွေ့ဆုံခဲ့ပါသေးတယ်မစ္စတာဟာရီရီရဲ့ဝန်ကြီးချုပ်ယုံကဒီဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်တယ်ဆိုတဲ့သတင်းကိုထုတ်ပြန်ပေးဖို့အတွက်လေဗနွန်နိုင်ငံအပြင်ဘက်ကနေခေါ်ဆိုခဲ့ကြောင်းလေဗနွန်သမ္မတမစ်ရှယ်အွန်ကလည်းအရေးမှပြောကြားခဲ့ပါတယ်မစ္စတာဟာရီရီကသူ့ယာဒူးကနေနှုတ်ထွက်ကြောင်းမိန့်ခွန်းကိုဆော်ဒီနိုင်ငံမြို့တော်ရီယတ်ကပြောကြားခဲ့တာဖြစ်ကြောင်းဆော်ဒီအစိုးရပိုင်းအယ်အာရေဗျရုပ်သံလိုင်းကလည်းကြေညာပါတယ်ဒီမိန့်ခွန်းအတွင်းမှာအီရန်နဲ့လေဗနွန်ရဲ့ပြည်သူ့စစ်ဟက်စ်ဘိုလာအဖွဲ့တွေဟာလေဗနွန်နိုင်ငံနဲ့ဒေသတွင်းမှာမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေတယ်ဆိုပြီးတော့မစ္စတာဟာရီရီကဆွဆွဲခဲ့ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်အတွင်ကျင်းပမဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံအတွက်လုံခြုံရေးတပ်ဖွဲ့တွေပြင်ဆင်နေကြပါပြီ။မြို့တော်မနီလာနဲ့ကလပ်တို့မှာနိုဝင်ဘာလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာတော့ရှစ်တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံခေါင်းဆောင်တွေတက်ရောက်ပြီးဒေသတွေအရေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်မိတ်ဖက်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အာဆီယံထိပ်သီးညီလာခံတက်ရောက်မဲ့ပြည်ပခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်တပ်ဖွဲ့ဝင်9,600ချထားမှာဖြစ်ပြီးအရေးပါတဲ့လမ်းမကြီးတွေနဲ့ဒေသတွေကိုလည်းယာယီပိတ်ထားမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုဒံမရီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ28ယောက်ထပ်မနေသေဆုံးသွားခဲ့ပါတယ်။မုန်တိုင်းကြောင့်အင်ဂျင်တစ်ထောင်ကျော်လောက်အမိုးတွေလန်ထွက်ကုန်ပြီးတော့စစ်ပင်တွေနဲ့တပ်တိုင်တွေလည်းဖြူကျခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ခန်းဝါခရိုင်မှာရေကြီးတာတွေအိမ်ပြိုတာတွေကြောင့်14ယောက်သေဆုံးခဲ့တယ်လို့ခရိုင်ဘေးဒုက္ခကယ်ဆယ်ရေးဌာနကပြောပါတယ်။ဒါပြင်အင်ဂျင်300ကျော်လုံးဝပျက်စီးသွားခဲ့ပြီးတော့1000ကျော်လောက်အမိုးတွေပျက်စီးကုန်တယ်လို့လည်းပြောပါရယ်မုံတိုင်းကြောင့်ဆက်လီနဲ့မော်တော်ဘုတ်112ဆင်းနစ်မြုပ်ခဲ့ပြီးတော့လင်းခီးစင်တွေအတော်များများလည်းပြက်သွားကြောင်းနေရာအတော်များများမှာလည်းလျှက်စစ်မီးတွေပြတ်တောက်ကုန်တယ်လို့ပြောပါရယ်မုံတိုင်းချိုတင်သတိပေးချက်ကြောင့်တော့မုံတိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ခင်မှာလူထောင်ပေါင်းများစွာကိုဘေးလွတ်ရအမြင့်ပိုင်းဒေသတွေကိုရွှေ့ပြောင်းပေးနိုင်ခဲ့ပါရယ်လွန်ခဲ့တဲ့16နှစ်အတွင်းဗီယက်နမ်နိုင်ငံတောင်ပိုင်းကိုဝင်ရောက်ခဲ့တဲ့မုံတိုင်းဒီထဲမှာဒမ်ရီတိုင်ဖုန်းမုန်တိုင်းဟာအင်အားပြင်းဆုံးမုန်တိုင်းဖြစ်တယ်လို့ NASA ကပြောပါတယ်။ဒါမဲ့နိုမာ10ရက်နေ့ကနေ10ရက်နေ့ထိ APEC လို့ခေါ်တဲ့ Asia Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကျင်းပမဲ့ဗီယက်နမ်နိုင်ငံအလယ်ပိုင်းကဒါနိုင်မြို့မှာလည်းမုန်တိုင်းကြောင့်အမိုးအကြီးကျယ်ကျော်သွန်းခဲ့ပါတယ်။ပြီးခဲ့လာတော့ကလည်းဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလယ်ပိုင်းဒေသကခရိုင်တွေကိုအပူပိုင်းမုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူအတော်များများသေဆုံးခဲ့ပါတယ်ခင်ဗျာ။
Now Africa ma natao sali kune kane natao sacha kune atuin. Ebola kuse piyambwa mu amyezoon piyabwa gede gala atuin. Lengle taare geisa atomya miya poto dwishi taare jau. Nengenaga jache nine la jani miya atin IFRC ga piyosu lai baare. Mamamagan sawe chate go poto dwishi ya mu apo. Seisu doda tuya jau ne. Pangwen patate wendani go jeju me lule jinya jama popya baare. Guinea, Sierra Leone, Liberia, Nangantoma, Ebola Gusep Chipwamu, Mizon Pike Jenga, Ebola Gusamuja, Lubang, the Dong Tongyo, the Songbi, Nauta Lubang, the Dong Gurajo, Gusek Kange Yaraba, Tabian Gonja Zimale, Dola, Chalganjo, Abu Gonga Yabare, Sierra Leone, Nangamaro, Pantacune, Jechini, Winda Honeja, Bubam Chansi Kerajao, Dola Natan, the thing Liluin Kiare, Tautari, Tutare, Lu Jechini, Ding up your body. กินีနိုင်ငံမှာတော့ငွေပိုတောင်းလာတွေငွေတောင်းခံလာအတူတွေနဲ့ချက်ချင်းကြီးနဲ့လာချမ်းကြီးအတင်းထံကနေဒေါ်လာ100,000နဲ့2,000,000ရယူခဲ့တာပါလိုင်ဘီးရီးယားနိုင်ငံမှာတော့ကဲဆေးပစ္စည်းတွေနဲ့လာစာနှုန်းထားတွေပိုတောင်းခံခဲ့တာကြောင့်ဒေါ်လာ200,000နဲ့80,000အပိုကုန်ခဲ့ရတာကိုတွေ့ရှိခဲ့ရပါတယ်တရားမဝင်ဆောင်ရွက်ချက်တွေမမှန်မကန်တဲ့ငွေကြေးရယူခဲ့တာဒီမှာပါဝင်ပတ်သက်သူအလုံးကိုအရေးယူနိုင
နောက်ဆုံးရသတင်းတွေကိုမတ်တရီထိုင်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေပဲကိုဆက်ပါမယ်ရှင်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုအသစ်တွေပြန်လည်ရွေးချယ်တော့မှာဖြစ်တဲ့အတွက်ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်ပြီးဆန္ဒမဲပေးကြဖို့နဲ့ကိုယ်တိုင်လည်းဝင်ရောက်အရွေးခံကြဖို့လွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်ရက်ကြီးအုပ်ချုပ်ရေးအဆင့်ရွေးချယ်ပွဲတွေဆန့်ရှင်းမြတ်တမှုရှိရေးဒေသခံပြည်သူတွေအနေနဲ့ဘယ်လိုရွေးချယ်နိုင်တယ်လဲဆိုတဲ့ပညာပေးမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကလည်းစနစ်တကျလှုံ့ဆော်ဖို့တိုက်တွန်းကြပါတယ်အခုဆိုရင်မြို့နယ်တွေမှာရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နိုင်ရေးစတင်လှုပ်ရှားဆောင်ရွက်နေပြီလဲဖြစ်ပါတယ်မဆုမွန်ကအသေးစိတ်ဆက်ပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုအကုန်လုံးတပြိုင်တည်းထဲပြန်လည်ရွေးချယ်တော်မှာဖြစ်ပါတယ်ဒေသခံပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျတရားမျှတမှုရှိတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုရွေးချယ်ပွဲဖြစ်ရေးကိုလည်းသက်ဆိုင်ရာပြည်နယ်တိုင်းအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုံ့ဆော်သူတွေဘက်ကအခုခေတ်ကစလို့ဆောင်ရွက်နေကြပြီဖြစ်ပါတယ်ပြည်သူတွေအနေနဲ့မိမိတို့ရက်ွက်အုပ်ချုပ်ရေးအဆင့်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းအုပ်ချုပ်ရေးအဆင့်တွေမှာပါဝင်ရွေးချယ်ကြဖို့ရန်ကုန်တိုင်းကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကတိုက်တွန်းပါတယ်
အခုလာမယ့်ဆွေအုပ်ချုပ်ရေးပြည်သူ့မှုရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်စစ်တေကျဆောင်ရွက်ဖို့လိုတယ်ပေါ့မှန်မှန်ကန်ကန်ရွေးချယ်ပေးဖို့လိုတယ်နောက်ခုပေါ့နော်တခုကကိုယ်တိုင်လည်းမဲပေးဖို့လိုတယ်ပေါ့နော်ကိုယ်တိုင်လည်းမဲပေးဖို့လိုတယ်နောက်တစ်ချက်ကကိုယ်တိုင်လည်းအရွေးခံဖို့ကိုယ်တိုင်အရေးချင်းရှိတယ်ဆိုလို့ရှိရင်မြန်မာပြည်သူရွေးတော့လုပ်မယ်ဆိုလို့ရှိရင်ကိုယ်တိုင်လည်းအရွေးချယ်ကောင်းကောင်းရှိဒီနှစ်ခုလုံးကိုတကယ်နဲ့သေးပါဒီပြည်သူတယောက်အနေနဲ့လုပ်ပေးဖို့တာဝန်ရှိတယ်ပဲပြောမှာပေါ့နော်ဒီဟာဒါလေးကိုတော့ပြောချင်တာပေါ့
ရက်ွက်ကြေးရွာတွေမှာတမာတမတ်ကြပြီးတော့ရက်ွက်ကြေးရွာအကျိုးအမှန်တကယ်သိဖို့ပေးနိုင်တဲ့အရေးချင်းရှိတဲ့အုပ်ချုပ်သူတွေပါဝင်နိုင်ရေးကိုယ်တိုင်မဲပေးရွေးချယ်ကြဖို့ကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးကပြည်သူတွေကိုတိုက်တွန်းပါတယ
်အစ်စ်ပြချလိုက်တယ်ပေါ့နော်တတိယအကြိမ်ဒီရက်သေးဥပေအရာဆိုရင်ပြည်သူလူထုရဲ့ပါဝင်မှုကတော့အစ်စ်တိုင်းမှာပါဝင်ခွင့်ရှိတယ်လို့ပါဝင်သတ်မှတ်လို့ရတယ်။နံပါတ်1အရေးကြီးဆုံးကတိကျရေးမှု9ဦးကိုရွေးချယ်တဲ့အခါမှာစပြီးတော့ပြည်သူလူထုပါဝင်မှုပါလို့ရပြီပေါ့နော်။ဆိုတော့တိကျရေးမှု9ဦးကစိတ်ကိုရေးစီရယ်သူတို့တွေဒီရေပောက်ပွဲတစ်ခုလုံးကိုတမာတမတ်တက်တာနဲ့ဤစနစ်အမှန်ဖြစ်အောင်လို့လို့ပြည်သူလူထုကရွေးချယ်ပေးဖို့လိုပါတယ်။အဲ့မှာစပြီးတော့နောက်ပြီးတော့ဒီရေစိမ်မှုရွေးချယ်တာနောက်ဒီစိမ်မှုစဖြစ်တဲ့ဒီဘယ်ဘက်ထိတက်ရောက်မှုရှိသွားတယ်လဲဆိုသူရက်ကွက်ပြည်ပအုပ်စုရဲ့အုပ်ချုပ်ရေးမှုဖြစ်ပိုင်ခွင့်အရှိပါဒီစိမ်မှုတွေကဖြစ်နိုင်တယ်ရှိရပါတော့เนาะဆိုတော့အုပ်ချုပ်ရေးမှုဖြစ်စတဲ့ဆိုရင်စိမ်မှုအရင်ဖြစ်မှရမှာပါဆိုတော့ကိုယ့်ရဲ့ရွာမှာကိုယ့်စိမ်မှုရေကိုရက်ကွက်ပြည်ပအုပ်ချုပ်ရေးမှုရွေးချယ်တဲ့အခါမှာစနစ်တကျဖြစ်တာနဲ့အတူတူပဲပေါ့เนาะဆိုတော့စိမ်မှုတွေကိုလည်းစနစ်တကျရွေးချယ်ဖို့အတွက်ပြည်သူကဘာလို့ဒီကတတိထားရမလဲဆိုတော့ဘယ်အချိန်မှာဘယ်ရွေးပောက်ပွဲကိုလုပ်မှာလဲဘယ်လိုနည်းနဲ့လုပ်သွားမှာလဲဘယ်အချိန်လာရမှာလဲစသဖြင့်ကိုအတိအကျကိုသူတို့ပြည်ထောင်ရေးမှုတွေနဲ့ညှိနှိုင်းပြီးတော့တရင်ဆက်ရွက်ကိုကိုယ့်ရဲ့ရွာမှာအတိအကျဖြန့်ဝေပြီးကိုလိုအပ်တယ်
သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်တိုင်ရွေးချယ်မဲပေးရမယ်ပြည်သူတွေရွေးချယ်နည်းအဆင့်ဆင့်ရွေးချယ်ပုံအဆင့်ဆင့်ကိုသိရှိနားလည်နိုင်အောင်ပညာပေးမှုတွေကိုစနစ်တကျဆောင်ရွက်တင်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ
်။ထုတ်ရည်မှုယူကောက်ပွဲလုပ်မဲ့အချိန်ပေါ့အချိန်နဲ့နေရာနဲ့ကိုသိကြကြပြောပြဖို့လိုတယ်။နောက်ပြည်သူတွေကိုယ်တိုင်တက်တက်ကြွကြွပါဝင်ဆောင်ရွက်ပြဖို့မဲပေးဖို့လိုတယ်။နောက်အင်တော်သူတိုင်းအင်တော်သူတိုင်းမှာရှိတဲ့ဒီ ဟိုပါဗောလေဒီ18နှစ်ထက်ပြည့်တဲ့သူဆိုလို့ရှိရင်လည်းပဲဒါမဲပြေးရမယ်ဆိုရင်မဲပြေးဝင်ပြေးပြီးကိုလို့ရတယ်ဟိုယူချေတဲ့အခါလာမှန်မှန်ငန်ငန်ယူချေပြီးကိုလို့ရတယ်ဗောအဲ့ဒါတော့အရေးကြီးတယ်ဗောနော်ဒီဟာမှန်ကန်တဲ့လူယူချေပြီးကိုကတော့အရေးကြီးဆုံးအလုပ်ပါပဲကြားတော့နည်းကျွန်တော်တို့2012ခုနှစ်မှာတော့လည်းတခါဗောရည်ကြီးအချို့ရင်းမှုတွေရွေးတော့မယ်ဆိုတော့ဟိုအပီပေးမှုတွေလုပ်တယ်ဗောလုပ်တယ်ဆိုပေမဲ့အဲခက်တာကအဲ့ဒီမှာလည်းပြည်သူတွေကစိတ်ဝင်စားမှုကလည်းနည်းနည်းနေတယ်ဗောအဲ့လိုပဲပြောပါပါနည်းတယ်ဆိုတော့ခါကြတော့ခုရက်ကျူးရွာကျူးတကယ်ဆောင်ရွက်မဲ့လူတွေဟိုပါလာတဲ့အရင်လူကောင်းတွေပဲပြန်ပါလာတယ်ဗောဟိုလက်ပြီးအလုပ်ရဲ့အကျိုးတက်အောင်ခံစားရတဲ့ကြတော့ပြည်သူတွေကပဲခံစားရတာဗောဒီဟာနမူနာယူပြီးတော့မှနောက်ခုလာမဲ့သူတွေအချို့ရေးပြည်သူမှုရွေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်တဲ့တဲ့ကျတော့ဆောင်ရွက်မှုလိုရပေါ့မှန်မှန်ကန်ကန်ရွေးချယ်ပြမှုလိုတယ
်ပြည်ထောင်စုလက်အောက်ခံအထွေထွေအုပ်ချုပ်ရေးအစဉ်အဆက်တွေမှာမိမိတို့ရဲ့ဒေတာရက်ွက်ကြေးပါတွေကိုအုပ်ချုပ်မဲ့အုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနီးကြအုပ်ချုပ်နိုင်မှုရက်ွက်အကျိုးတည်ဖို့နိုင်သူတွေကိုဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရေးမမကြဖို့လိုတယ်လို့လှုပ်ရှားဆောင်ရွက်နေသူမတ်တေစာရှင်လေကြီးကလည်းတိုက်တွန်းပါတယ
်ရက်ွက်ကြေးပါအုပ်ချုပ်ရေးဆိုတာကအမှန်တမ်းပြောရင်ကောင်းနေစဉ်ဘဝမှာပေါ့နော်ရင်းဆိုင်တုံ့နေရတဲ့အကြောင်းအရာမှန်တယ်များဆက်ဆံမှုရှိနေတယ်ကျွန်တော်တို့နေ့စဉ်အုပ်ချုပ်နေကြတဲ့လူတွေချက်ချက်မှုဒီလိုလူမျိုးတင်းတင်းထန်ထန်အောင်ရွေးချယ်ဖို့ကပြီးရဲ့နောက်ပိုင်းမှာလူငယ်လူနဲ့လူကြီးမျိုးတွေပေါ့သူတို့ကိုယ်တိုင်လည်းစိတ်ဝင်စားနေကိုယ့်ရဲ့ရွာကောင်းစိုးကိုပြုလုပ်စိုးစားနေတယ်ဆိုရင်သူတို့ကိုယ်တိုင်ဝင်ရောက်ပြီးရွေးချယ်ပိုင်ခွင့်ရှိရအဖွင့်ရတဲ့ပါတယ်ဒီကောက်ပွဲဆိုင်ရာဥပဒေကိုစီပပရှင်းလင်းရှင်းရှင်းလင်းလင်းပေါ်ပြပေးတယ်ရှင်းပြပေးတယ်အသိပေးတယ်ပါတယ်အဲ့ဒါပြီးရနဲ့ချဲ့ပွဲလုပ်ငန်းတွေလုပ်ဆောင်မယ်ဆိုတဲ့အခါကျရင်လည်းရှင်းလင်းစွာနဲ့ဒါကိုရှင်းလင်းကြနဲ့အားလုံးသိအောင်စိုးစားပေးတယ်လို့မြင်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းထားတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးဥပဒေနဲ့အညီဆယ်မှုရာမှုကြေးရွာတာဝန်ခံနဲ့ရက်ကြေးအုပ်ချုပ်ရေးမှုရွေးချယ်ရေးအစဉ်အဆက်တွေကိုပြည်သူတွေရှင်းရှင်းလင်းလင်းသိရှိနိုင်မှုအတွက်ကိုလည်းရန်ကုန်တိုင်းအတွင်းကရက်ွက်မြို့နယ်တွေမှာကြီးကြပ်ရေးအဖွဲ့တွေကိုဒီသတင်းဘက်ကနေစလို့မင်္ဂလာတောင်ညွတ်အပါအဝင်နေရာတချို့မှာစတင်ဖွဲ့စည်းနေကြပြီလဲဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ရှမ်းပြည်နယ်ဘက်မှာရွာသားတချို့မြေမြုပ်မိုင်းတက်နေမိတဲ့အကြောင်းတင်ပြပေးပါမယ်ရှမ်းပြည်နယ်နမ်တူမြို့နယ်ထဲမှာရှိတဲ့ချောင်းစာအုပ်စုညောင်ပင်လဆိုတဲ့တအောင်းရွာမှာစနေနေ့ကအရက်သားတွေမြေမြုပ်မိုင်းနှင်းမိလို့ထိခိုက်ဒေဆုံးတာတွေရှိခဲ့ပါတယ်ဒီအကြောင်းပြည်စုံကိုထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်နမ်တူမြို့နယ်ချောင်းစာအုပ်စုညောင်ပင်လတအောင်းရွာမှာတောဆက်ကိုတွားရင်းနဲ့မိုင်းနှင်းမိတဲ့အတွက်ကလေးနှစ်ဦးနဲ့အသက်39နှစ်အရွယ်လူကြီးတူဦးထိခိုက်ဒဏ်ရာရရှိပြီးအသက်16နှစ်အရွယ်ကလေးတူကတော့နေရာမှာပဲပွဲချင်းပြီးတည်ဆုံသွားခဲ့ပါတယ်။နှစ်ဦးကိုတော့လာရှုပ်မြို့စေယုံကြီးကိုမနေ့ကချက်ချင်းပို့ဆောင်ခဲ့ပြီးအရေးပေါ်အခြေအနေနဲ့ကုသမှုတွေခံယူနေရပါတယ်။လူနာတွေကိုအကူအညီပေးနေတဲ့တအောင်းပရဟိတအဖွဲ့လာရှုပ်ကတာကျော်အောင်ကတော့အခုလိုပြောပြပါတယ်
။ပြောပါတော့ပွဲချင်းပြီးသွားပြီးတော့မှဆက်ရောက်ကြတဲ့ဒီဟိုပါဗော။ဒါစစ်ကုသမှုခံယူနေတာပေါ့။ဒီမှာကတော့ဒီစီမံတော့ရောက်လာပြီပေါ့နော်ဒီအဲ့ဒါတော့ကျွန်တော်တို့အစီအစဉ်တော့လိုက်ပြီးကြီးနေသေးတယ
်ညောင်ပန်ဟာတအောင်းရွာတောဆက်မှာမိုင်းနှင်းမိပြီးအသက်16နှစ်အရွယ်မောင်အိုက်လေးကပွဲချင်းပြီးတည်ဆုံသွားခဲ့တယ်လို့အသက်17နှစ်အရွယ်အိုက်ဆန်ဟန်ကတော့လက်နဲ့ခေါင်းကိုထိမှန်ခဲ့ပါတယ်အသက်39နှစ်အရွယ်တာအိုက်အောင်ကတော့လက်နဲ့တင်ပါကိုထိမှန်သွားခဲ့ပါတယ်ဒီမိုင်းတွေဟာဘယ်သူတွေထောင်ထားတဲ့မိုင်းတွေဆိုတာကိုတော့မသိရသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့နမ်တူမျိုးနဲ့ရဲစခန်းကိုဆက်တွေ့ဖို့စူးစမ်းခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူး။လူနာနှူးကတော့စနေနေ့ညကလာရှုမျိုးစေယုံကြီးကိုရောက်ရှိလာပြီးစေကူတာမှုခံယူနေရဆဲဖြစ်ပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းနှာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ဒဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုနားဆင်ပြီးမှတော့အခုနိုင်ငံတကာသတင်းတွေပဲကိုဆက်ပါမယ်အမေရိကန်ပြည်ထောင်စုမှာဘာမဆိုတစ်လွင်တောက်ပတာကိုကြိုက်ကြရတယ်ဆိုပေမဲ့လည်းဟောင်းနှံမြီထူးခြားတဲ့ရှေးဟောင်းပစ္စည်းတွေကိုကြိုက်ကြသူတွေလည်းအများအပြားရှိပါတယ်သူတို့ကတော့လူတယောက်ယောက်ရဲ့ထပ်ခိုးစတုခန်းထဲမှာတင်းစဲထားခဲ့တဲ့ပစ္စည်းတွေလူတွေအချိန်ကြာမေ့လျော့ထားခဲ့တဲ့ အခန်းနာပွဲလန်းသမင်တုံးအမတရားပစ္စည်းတွေလိုရှားပါအဖို့တန်ပစ္စည်းဟောင်းတွေရှိတယ်ရှေးဟောင်းပစ္စည်းအယောင်ဆိုင်တွေမှာသူတို့လိုချင်တဲ့ပစ္စည်းတွေကိုရှာတတ်ကြပါတယ်တန်စီပြည်နယ်ကရှေးဟောင်းပစ္စည်းရောင်းဝယ်မှုအကြောင်းဘယ်ရီရစ်ချတ်ပေးပို့တဲ့တင်လွှာကိုမခင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်
ရှီယောင်းပစ္စည်းတွေကိုရှာဖွေစုဆောင်တာဟာဒီစိတ်တိုင်းအဖြစ်သမိုင်းကိုရှာဖွေတာဖြစ်တယ်လို့ရှီယောင်းပစ္စည်းတွေကိုအကဲဖြတ်တဲ့ကော်နီဆူးဒေဗန်ပေါ့ကပြောပါတယ်။ We collect and treasure, try to have. ကျမတို့ငယ်စဉ်ဘဝအဖိုးအဖွားတွေနဲ့အတူစိတ်ချမ်းမြေ့စရာနေခဲ့ကြရတဲ့အခြေအနေကိုပြန်ပြောင်းသတိရစေတဲ့အရာတွေကိုပြန်လည်ရှာဖွေပြီးတန်ဖိုးထားနိုင်ဖို့ဖြစ်ပါတယ်။
တရက်စနစ်အန်တစ်မော်လို့ရှီဟောင်းပစ္စည်းအယောင်ဆိုင်တွေကိုအမေရိကန်ပြည်ထောင်စုတဝန်းအဝေးပြေးလမ်းမှာကြီးတွေတစ်လျှောက်တွေ့နိုင်တယ်လို့အဆင်စင်ပြောင်းလဲသုံးလာကြတဲ့ရှီဟောင်းပစ္စည်းကိုရောင်းချကြတာဖြစ်ပါတယ်။ရီတရစ်ကတော့ဒီလုပ်ငန်းလုပ်ကင်လာတာနှစ်ပေါင်း20ကျော်လာခဲ့ပါပြီ။
ရှီယောင်းပစ္စည်းဝယ်ကြတဲ့သူအများစုဟာငယ်ရွယ်သူတွေဖြစ်တယ်လို့သူကပြောပါတယ်။အသက်50အထက်တွေကသိအများကြီးမဝယ်ကြပါဘူး။သူတို့လိုချင်တဲ့ပစ္စည်းအတော်များများစုဆောင်ထားပြီးသားပုံရပြီးလှော်ရလောက်ကိုပဲပို့ပြီးရွေးဝယ်ကြပါတယ်။လူငယ်တွေကတော့ကိုယ့်အင်ကိုယ်ကိုအလားစင်နေကြသူတွေဆိုတော့မဂ္ဂဇင်းတွေထဲမှာသူတို့တွေ့ဘူးတဲ့ပစ္စည်းတစ်ခုခုဆိုရင်လည်းဝယ်လိုက်ကြတာပါပဲ။
ကိုယ့်အကူကိုယ်ဖန်တီးတဲ့ပစ္စည်းတွေအကြောင်းရုပ်သံအစီအစဉ်တွေနဲ့မဂ္ဂဇင်းတွေကြောင်းလဲကိုလိုချင်တဲ့ပုံစံနဲ့ပြန်ပြီးတော့သုံးလို့ရမယ်ရှီယောင်းပစ္စည်းတွေရောင်းအားကောင်းလာတယ်လို့ရီတာရစ်ကပြောပါတယ်။ပသူ့မမမရှိတဲ့ကိုပိုင်ပစ္စည်းတစ်ခုခုဖန်တီးပိုင်ဆိုင်ရတာကိုလူတွေကနှစ်သက်လာကြတယ်လို့ထင်ပါတယ်။ရှီယောင်းပစ္စည်းတွေကိုရှာဖွေဝယ်ယူတဲ့ရုရှင်ကော်နက်ကလည
ပြည်ရဲ့ပိုပြီးဖြစ်လာတယ်လို့ထင်ပါတယ်ဒီလိုဖြစ်လာတာမို့လဲကိုပဲပစ္စည်းရမလဲဆိုတာမသိနိုင်တော့ပါဘူးတစားချင်းလိုက်ရှာစုဆောင်ရတာမျိုးဖြစ်လာပါတယ်ရှီယောင်းပစ္စည်းအယောက်ဆိုင်ကြီးကနေဝေးပြေးလန်းအတိုင်းဆင်းလာရင်တော့ switch
ပစ္စည်းတွေရတခုပါဆိုင်ရှင်ချင်းလာလို့ခြေကအခုလိုပြောပါတယ်ဆန်ဖီပကာဒ်မန်တီးစတိုးဘတ်အစ်အဂျန့်ရှော့ပ်တချို့ကရှေးဟောင်းပစ္စည်းဆိုင်လို့ခေါ်ကြပါမယ်တကယ်ကတော့သုံးမရတဲ့ပစ္စည်းတွေရောင်းနေဆိုင်ဒီနေရာမှာကျွန်တော်ဆိုင်စားဖွင့်တော့ကျွန်တော်ကကျွန်တော်ဖန်တီးမဲ့အရာအတွက်လိုအပ်တဲ့ပစ္စည်းတွေကိုဒီကိုတယ်လာပါတယ်တခုခုလုတ်ပြီးမှပြန်ရောင်းဖို့ပါဒါပေမဲ့ကျွန်တ
တနေ့ကရှိခဲ့တဲ့ပစ္စည်းတွေကိုစုဆောင်ပြီးအသုံးမလိုတော့တဲ့ဒီပစ္စည်းတွေကိုနောက်လူတွေကိုပြန်လဲရောင်းချပြီးတော့အမေရိကန်စီးပွားရေးမှာနေရာတစ်ခုဖန်တီးလာကြတယ်လို့ထင်မလာရူချစ်ကပြောပါရယ်ရှင်။မာကင်ဂျူထွေးတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့မာဒါဂါစကာကျွန်းမှာပလေယောဂါဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။အာဖရိကအရှေ့ပိုင်းကမာဒါဂါစကာကျွန်းနိုင်ငံမှာဩဂုတ်လ3ပိုင်းကစလို့ပလေယောဂါကူးစက်ခံထားသူပေါင်း1800တွေ့ရှိထားပြီးဒီယောဂါကြောင့်သေဆုံးသူပေါင်း129ဦးရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဒီကျွန်းနိုင်ငံမှာပလေယောဂါမကြာခဏဖြစ်ပွားလေးရှိတယ်လို့ဒီယောဂါကြောင့်နှစ်စဉ်လူပေါင်း400လောက်သေဆုံးခဲ့ကြပါတယ်ဒီနှစ်မှာလဲလူဦးရေထူထားတဲ့နေရာတွေမှာအဆုတ်ကိုကူးစက်တဲ့ပလေယောဂါပိုးလင်းလင်းမြန်းမြန်းပြန့်နှံ့နေပါတယ်ဒီလိုရုပ်တရက်ယောဂပြန့်ပွားလာတာဟာပုံမှန်မဟုတ်ပဲအခြေအနေဆိုးဝါးပြင်းထန်တယ်လို့ပလေယောဂဖြစ်ပွားတတ်တဲ့ယာတိကုံဆုံးဖို့၅လလောက်လိုသေးတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ VOA သတင်းတောက်ဆလာဒီဇာဟုပေးပို့တဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
မဒါစကာကျွန်းနိုင်ငံပေါ်ကပလေယောဂါဖြစ်လက်ဖြစ်တာမရှိတဲ့နေရာတွေကနေယောဂါကုသခံထားသူတွေထွက်ပေါ်လာတဲ့အခါအိန္ဒိယနိုင်ငံတွေကတော့သတိထားလာကြပါတယ်။ကျွန်းပေါ်ကနေရာတချို့မှာအဆုတ်ရောင်ပလေယောဂါဖြစ်ပွားလေးရှိပေမဲ့ဒီတစ်ချိန်ကတော့ထူချပါတယ်။ကမ္ဘာ့ကြက်ချင်းနေအဖွဲ့အစည်းကြီးက El Hat Essay ကအခုလိုပြောပါတယ်
။ This time we have a pneumonic plague which can be transmitted from
ဒီတစ်ချိန်မှာအဆုတ်ရောင်ပလေယောဂါဖြစ်တာပါ။ဒီယောဂါကလူချင်းချင်းလေလူတွေကနေတဆင့်ကူးစက်တက်ပါတယ်နောက်ပြီးတော့ပထမဆုံးအကြိမ်ဖြစ်မြို့ပြထဲမှာတလောက်အတိုင်းတာနဲ့ပထမဆုံးကူးစက်တဲ့အတွေ့တိတ်ကိုအနေရကြီးပါတယ
်မဒါစကာမှာပလေယောဂါတိုက်ဖြစ်ရေးအတွက်ပိုသက်ဆေးပြသက်သန်းနဲ့ကျွမ်းကျင်သူတွေကို WHO ကဆေးလုပ်ခဲ့ပါတယ်ယောဂါတိုက်ဖြစ်ရေးတာမကဒေတာခံတွေကြားကအစွဲကြီးတစ်ခုကိုလည်းကင်တွယ်ဖြစ်ရှင်းရမယ်လို့ကျွန်မရဲ့ရရှိတွေကပြောပါတယ် ပလယောဂခန်းစားနေရသူအန်ဂျီလိုဆိုလိုနန်တီနာနီယနာကအခုလိုပြောပါရယ
် There are rumors saying that if you go to the doctor
ပလယောဂကုဘဆရာဝန်စီသွားမယ်ဆိုရင်အသက်ရှင်လည်းအပြန်ထွက်လာမှာမဟုတ်ပါဘူးဆရာဝန်ကသူတို့ကိုတတ်ပြစ်လိုက်မယ်ဆိုပြီးကောလာဟာလာတွေထွက်နေပါတယ
်ဒါပေမဲ့လည်းပလယောဂကုဆက်မှုရပ်တန့်သွားအောင်အမြန်ဆုံးလှုပ်ဖို့ကတရေရှင်တို့များအရေးကြီးနေပါတယ်ရေနဲ့မိလာစနစ်ကျွမ်းကျင်သူလူစီယာဖွန်တာနာကတော့အခုလိုပြောပါရယ်
You shouldn't be scared to come to the treatment center because we start
ခန္ဓာကိုယ်လာဖို့ကြောက်နေကြမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကုသရေးကိုကျွန်တော်တို့ကချက်ချင်းဆောက်လုပ်နိုင်ပါတယ်။အခုမြင်နေရသလိုပဲလူနာတွေကတိတ်ပြီးတော့ကျန်းမာနေပါပြီ။ကုသမှုစတင်လိုက်တာနဲ့လေးရက်အတွင်းယောဂပြန့်ပွားနိုင်တော့မှာမဟုတ်ပါဘူး
။ပုံမှန်အခြေအနေထက်ဒီနေ့မှာကုသမှုဘာကြောင့်မြင်မာလာရသလဲဆိုတာကတော့ရှင်းရှင်းလင်းမရှိပါဘူး။ဒါပေမဲ့လည်းပလေယောဂဖြစ်တဲ့ရာသီမကုန်ခင်မှာလူအတော်များများယောဂကုသခံရမယ့်ပုံရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနက
The explanation is that in this period, when it is hot and humid,
ဒီလိုကာလမျိုးမှာပလေယောဂပိုးတဲဆောင်လာတဲ့တန်းတွေလှေးတွေပေါက်လာပြီးတော့ဇာတို့ပွားလာပြီးကြွက်တွေစီကူးသွားပါတယ်။နောက်ပြီးတော့တောမီးတွေကြောင့်ရောဆောင်းတွဲမှာအလောင်းတွေပြန်ဖော်ပြီးမြေပြန်မြုပ်တဲ့ရှေးရိုးရာဓလေ့တွေစတဲ့အချက်၃ချက်ကြောင့်ပလေယောဂရာသီကုန်ဆုံးပြီးရင်တော့အဲ့ဒီယောဂတွေပြန်ပေါ်လာတတ်ပါတယ်။
မရစကာရဲ့ရှေးရွာတလေးမှာသူတို့ချစ်ခင်တဲ့ကွယ်လွန်သူရဲ့အလောင်းတွေကိုပြန်ဖော်အဖို့တစ်တင်နဲ့ပြန်ပတ်ပြီးတော့မြေပြန်မမြုပ်ခင်မှာထမ်းပြီးတော့ကကြတဲ့ရင်ကျေမှုရှိပါတယ်။ပလေယောဂါကြောင့်သိဆုံးသွားသူရဲ့အလောင်းပေါ်မှာဒီယောဂါပိုးတွေဆက်ပြီးရှင်သန်နေနိုင်ပြီးအလောင်းတွေနဲ့ထိတွေ့သူတွေစီကူးစက်သွားနိုင်တဲ့ဆိုတဲ့ဆိုရင်ချက်တွေကလည်းရှိနေပါတယ်။ပူပေါနစ်ပလိတ်လို့ခေါ်တဲ့ဘက်တီးရီးယားကြောင့်ကူးစက်သက်တဲ့ပလိတ်ယောဂါဆိုကြကြောင်း14ရာစုအတွင်းဥရောပမှာသေဆုံးသူပေါင်းတန်90ကျော်ရှိခဲ့ပါတယ်။ဒါပေမဲ့လည်းဒီကနေ့ခေတ်မှာတော့ပလိတ်ယောဂါကိုအမြန်ဆုံးထိထိရရကုသပေးမယ်ဆိုရင်ကာကွယ်နိုင်တဲ့ယောဂါဖြစ်နေပါပြီရှင်
။နားလောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ။နောက်နေ့အကြီးအကျည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမှတ်သိနေထိုက်ကြေညာပေးပါမယ်ရှင်။
အမေရိကန်ရဲ့တန်းခိုင်မှုပေါ်အာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တော့လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့ဂျပန်နိုင်ငံယိုကိုတာ၄ဓာတ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှစ်ပတ်နီးပါးကြာအရှက်ခီးစစ်အစပိုင်းမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ရဲ့အရှိမဖက်ကကင်းခါလစ်နိုင်ငံတကာလေးစိတ်ကိုပြစ်မှတ်ထားပြီးရေမင်နိုင်ငံဘက်ကနေပြစ်ခတ်လိုက်တဲ့ပယ်ရင်းတပ်ဒုံးကျည်ကိုဆော်ဒီစစ်တပ်ကကြားပြတ်တားဆီးခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါဗျာ။ဆော်ဒီတပ်ဖွဲ့တွေမနေ့စနေနေ့ကကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်ကိုသူတို့ပြစ်ခတ်ခဲ့တာလို့အီရန်ထောက်ပံ့ထားတဲ့ရေမင်နိုင်ငံတွင်းကဟူတီတိုက်ခိုက်ရေးသမားတွေကပြောပါဗျာ။အခုတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုတွေပျက်စီးမှုတွေမရှိဘူးလို့ဆော်ဒီအာဏာပိုင်တွေကပြောပါတယ်။ဟူတီလက်နက်ကအဖွဲ့ဘက်ကတော့သူတို့ဟာလေးစိတ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောဆိုထားပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာအင်ရှိမင်းသားကအာဏာတည်ဆောက်နေတဲ့တစ်ချိန်တည်းမှာပဲထင်ရှားတဲ့ဘီလီယံနာတစ်ထည်တွေအပါအဝင်မင်းသား၁၁ပါးနဲ့လက်ရှိနဲ့အရင်ဝင်ကြီးဟောင်းတွေကိုဖမ်းဆီးလိုက်ပါတယ်။ဒါ့အပြင်တစ်ချိန်ကဆော်ဒီပြည်ဖြစ်လာနိုင်တယ်လို့သတ်မှတ်ခံထားရတဲ့ဆော်ဒီပြည်သောတပ်ဖွဲ့ရဲ့အကြီးအကဲမင်းသားကိုလည်းဆော်ဒီအာရေဗျဘုရင်ဆယ်မန်ကယာဒုကနေဖယ်ရှားလိုက်ပြီးအစာထိုးခန့်အပ်လိုက်တယ်လို့ရေတပ်ဦးစီးချုပ်နဲ့စီးပွားရေးဝင်ကြီးတွေကိုလည်းအစာထိုးခန့်အပ်လိုက်ပါတယ်။ဆော်ဒီနိုင်ငံရဲ့ဩဇာအာဏာအရှိဆုံးအင်ရှင်မင်းသားမိုဟာမက်ဆယ်မန်ဦးဆောင်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးစုံစမ်းစစ်ဆေးရေးအဖွဲ့ကဆော်ဒီတော်ဝင်မင်းသားတွေနဲ့ဝင်ကြီးဟောင်းဒါဇင်ပေါင်းများစွာကိုဖမ်းဆီးတာလို့အစိုးရပိုင်းသတင်းကမနေ့ကထုတ်ပြန်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမှတင်ငင်ထိုက်ကြညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမှစုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsendo ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လို့ချင်းညနေ6နာရီခွဲနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.